Writers တရင်တော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်14နှစ်ထိချမှတ်နိုင်တဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှ31ခငယ်နဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ဆွဲချက်တင်လိုက်ပါတယ်။မြန်မာနိုင်ငံအခြေစိုက် Writers သတင်းဌာနကသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လအတွင်းကရခိုင်ပြည်နယ်မောင်နှောခရိုင်အင်းတင်ကျေးရွာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကမွတ်စလင်ဆယ်ဦးကိုဥပဒေမဲ့တပ်ဖြတ်ခဲ့တဲ့ဆိုတဲ့သတင်းကိုစုံစမ်းရင်းနဲ့2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူတို့ကိုအခုလိုမြန်မာနိုင်ငံဆိုရလျှို့ဝှက်ချက်အဥပဒေပုံမှန်နဲ့ဆွဲချက်တင်လိုက်တာနဲ့ပတ်သက်ပြီးနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကလည်းကြေညာချက်ထုတ်ပြန်ပါတယ်။သူတို့အပေါ်ဆွဲချက်တွေကိုရုတ်သိမ်းပြီးသူတို့ကိုပြန်လွှတ်ပေးဖို့ကြေညာချက်ထုတ်ပြန်ပြီးတောင်းဆိုကြပါတယ်။အပီပီဆိုင်ရာလူငယ်ချမ်းသာကွင်းအဖွဲ့ကြီး AI ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Miss Laura Hyde က
This is a black day for press freedom in Myanmar. The court's decision to proceed with what is a farcical and politically motivated case
တရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်ဟာမြန်မာပြည်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အတွက်အတော်လေးစိတ်ပျက်စရာကောင်းတာတွေ့ရပါတယ်။ဘာပြစ်မှုမှမကျူးလွန်ပဲကိုယ့်လုပ်ကိုယ်လုပ်ကြတဲ့သတင်းတောက်တွေကိုဒီလိုဆွဲချက်တင်တာဟာအတော်ထိတ်လန့်အံ့ဩစရာကောင်းပါတယ်။သူတို့အခုဖမ်းဆီးခံခဲ့ရတာ9လကြာမြင့်နေပြီဖြစ်ပြီးကျန်တဲ့မိသားစုတွေအတွက်လူမှုရေးရှုထောင့်ကကြည့်ရင်လည်းစိတ်မကောင်းဖြစ်ရပါတယ်။သူတို့အလုပ်သူတို့လွတ်လွတ်လပ်လပ်လုပ်ခွင့်ရတင်ပါတယ်အစိုးရအနေနဲ့လည်းသူတို့လွတ်လပ်ခွင့်ကိုစဉ်းစားပေးတင်ပါတယ်လို့ပြောသွားပါတယ်အလားတူ Writers သတင်းတောက်တွေအပေါ်ဒီနေ့ဆွဲချက်နဲ့ပတ်သက်ပြီး EU ဥရောပသမ္မဂကလည်းကြေညာချက်ထုတ်ပြန်ပါတယ် EU နိုင်ငံခြားရေးဌာနပြောခွင့်ရသူ Miss Maja Kosi-Jensis က
of the court's decision today to press charges against Reuters reporters threatens fundamental freedoms, the free media and the public's right to information in Myanmar. You would be aware that since the arrest of the journalist
တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာသတင်းလွတ်လပ်ခွင့်နဲ့လူမှုရဲ့သတင်းချက်လက်သိရှိခွင့်တွေကိုထိပါချင်းချောက်တာဖြစ်ပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီရှင်သန်ရေးအတွက်မရှိမဖြစ်လိုအပ်ပါတယ်။သတင်းမီဒီယာသမားတွေအနေနဲ့ချင်းချောက်မှုတွေ၊နှောက်ယှက်မှုတွေ၊ဖန်ဆီးကြားဆွဲမှုတွေကိုစိုးရိမ်ကြောက်ရွံ့ခြင်းမရှိဘဲသတင်းရယူခွင့်ရမှာဖြစ်ပြီးသက်ဆိုင်ရာတွေကလည်းသူတို့ကိုကာကွယ်ပေးဖို့လိုအပ်ပါတယ်။သတင်းထုတ်တွေအနေနဲ့လွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ခွင့်နဲ့အညီသူတို့တာဝန်သူတို့ထမ်းဆောင်ခဲ့ခြင်းသာဖြစ်တဲ့အတွက်ဒီဆွဲဆိုချက်တွေကိုရုတ်သိမ်းပြီးသူတို့ကိုလွှတ်ပေးဖို့ကျမတို့ထပ်မံပြီးတောင်းဆိုပါတယ်လို့ပြောသွားတာပါ။နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကလည်း Writers သတင်းတောက်နှစ်ဦးပေါ်ဆွဲချက်တင်လိုက်တာနဲ့ပတ်သက်ပြီးကြေညာချက်အခုလိုထုတ်ပြန်ပါတယ်။သူတို့နှစ်ဦးကိုအခုလိုဆွဲချက်တင်ဖို့ဆုံးဖြတ်တာဟာမြန်မာပြည်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုရိုက်ချိုးလိုက်တာပဲဖြစ်ပါတယ်။မြန်မာပြည်ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာအက်ကွဲကျေမွနေတာကိုပြသလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။ဒီသတင်းတောက်တွေဟာသူတို့အလုပ်သူတို့လုပ်နေတာဖြစ်ပြီးဘယ်လိုနည်းနဲ့မှသူတို့ကိုဆွဲချက်တင်ဖို့မသင့်ပါဘူး။အခုဆွဲချက်တင်လိုက်တဲ့ဆိုရလျှို့ဝှက်ချက်အဥပဒေဟာအင်္ဂလိပ်ကိုလိုနီလက်ထက်ကကျင့်သုံးခဲ့တဲ့မတရားတဲ့ဥပဒေဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ဒီဥပဒေကိုဖျက်သိမ်းတင်ပါပြီ။အခုလိုဆွဲချက်တင်လိုက်တာဟာမြန်မာပြည်မှာလူခွင့်ရေးအခြေအနေဆူဆူဝါးဝါးနောက်ပြန်ကျဆင်းနေတာကိုထင်းထင်းရှားရှားပြလိုက်တာဖြစ်တယ်လို့လည်းဆိုပါရယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေအနေနဲ့မြန်မာအစိုးရကိုသတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးအတွက်တိကျပို့ပြီးဖိအားပေးဖို့လိုအပ်ပါတယ်လို့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲ Writers သတင်းတောက်နှစ်ဦးရဲ့အမှုပေါ်ဒီကနေ့တရားရုံးရဲ့ဆုံးဖြတ်ချက်ကိုစိတ်ပြက်မိတယ်လို့အမေရိကန်တန်ယုံကလည်းသတင်းထုတ်ပြန်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့ဆက်လက်တရားစွဲဆိုဖို့ဒီနေ့ဆုံးဖြတ်ချက်ချမှတ်လိုက်တဲ့ပုံမှာမိမိတို့များစွာစိတ်ပြက်မိပါတယ်။သတင်းတောက်တွေအနေနဲ့သူတို့အလုပ်သူတို့ပြန်လည်လှုပ်ဆောင်ခွင့်ရဖို့နဲ့မိသားစုဝင်တွေနဲ့ပြန်လည်စုံစည်းနိုင်ဖို့မြန်မာအာဏာပိုင်တွေအနေနဲ့ခွင့်ပြုပေးတင်ပါတယ်။ဒီနေ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးအတွက်နှောက်ယှက်တည့်ရဖြစ်စေတယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာရေးသားဖော်ပြထားပါတယ်ရှင်။